မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူအခွင့်အရေးအထူးကိုယ်စားလှယ်အနေနဲ့သူရရှိထားတဲ့သတင်းအချက်အလက်တွေနဲ့ပြည်ထောင်စုအစိုးရရဲ့အချက်အလက်တွေမှာကွဲလွဲမှုတွေရှိနေတဲ့အချက်တွေကိုပြန်လည်ရှင်းလင်းပြခဲ့တယ်လို့သမရပြောခွင့်ရှိသူကဒီကနေ့တွေ့ဆုံချိန်မှာပြောဆိုဖြစ်တဲ့အကြောင်း VOE ကိုပြောပါရယ်။ဒါအပြင်မစ်ဆန်ဟီလီအနေနဲ့မြန်မာနိုင်ငံကသူရရှိထားတဲ့သတင်းအချက်အလက်တွေကိုတတိယအဖွဲ့အစည်းတစ်ခုနဲ့တိုက်ဆိုင်စစ်ဆေးဖို့လည်းအကြံပြုခဲ့တယ်လို့သူကဆက်ပြောပါရယ်။အပြည့်စုံကတော့သူခီးကိုစောင့်ကြည့်သတင်းယူနေတဲ့ VOE မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်ကပြောပြမှာပါ
။မစ်ဆန်ဟီလီရဲ့ရွှေမြောက်နေ့မြန်မာနိုင်ငံကြီးစဉ်အတွင်းမှာတမရရဲ့ပြောခွင့်ရှိသူပါဝင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအခြားဆွေးရအဖွဲ့ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ UN ရန်ကုန်ရုံးရဲ့ပညာရေးတာဝန်ခံဦးဝင်းကပြောပါတယ
်။ဘလို့သမားတဲ့ဒုက္ခနဲ့တူရင်းဒုတိယဦးကြီးနဲ့ပေါ့လားဦးထောင်နဲ့တွေ့တယ်ပြီးတော့ဒီဝန်ဦးကြီးချက်ရင်းနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ဒုတိယဦးကြီးဝင်းမြင့်နဲ့တွေ့တယ်။ဆရာအင်ပညာရေးဝန်ကြီးဌာနရောဒုတိယဝန်ကြီးတန်ရှင်နဲ့တွေ့တန်ရှင်နဲ့တွေ့ခဲ့တယ်နောက်တစ်ဆင့်ကျမရေးဝန်ကြီးဌာနဒုတိယဝန်ကြီးတာဝန်မြင့်နဲ့တွေ့ခဲ့တယ်။အဲဒီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့လည်းတွေ့ရပါတော့တော့ခုံရုံးဖွဲ့နဲ့လည်းတွေ့တယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့ဖွဲ့နဲ့တွေ့တယ်။နောက်ပြန်ကြားရေးဝန်ကြီးဥယျာဉ်ထုနဲ့လည်းတွေ့ရတယ်။နောက်ဆုံးတော့ဒီနေ့နောက်ဆုံးစီးပွားရောမြေအတူချစီမံခန့်ခွဲရေးဘူးကော်မတီအဖွဲ့ဝင်တွေနဲ့တွေ့ရပါတော့အဲဒီမှာဘုံချုပ်ကျောဆံမြင့်နေလည်းတွေ့ပါတယ်ခင
်ဗျာ။တမရရဲ့ပြောခွင့်ရှိသူလည်းဖြစ်ပြန်ကြားရေးပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးရထွက်ကမစ်ဆန်ဟီလီအနေနဲ့မီဒီယာနဲ့ပတ်သက်တဲ့သတင်းရရှိမှုတချို့မှာကွဲလွဲချက်တွေရှိနေတဲ့အတွက်သူ့အနေနဲ့ပြန်ရှင်းပြခဲ့ရတယ်လို့ပြောပါတယ်
။ဟိုတချို့ကလည်းသူတို့သတင်းမှားတာရှိတော့ဥမာဆိုတော့ဗျာတန်တော်ဆင့်ကိုအသေးချက်မှုနဲ့စွဲထားတယ်ဆိုတဲ့ကိစ္စမျိုးကျွန်တော်တို့မဟုတ်ဘူးသတင်းမီဒီယာဥတွေနဲ့စွဲတာဆိုတော့ကျွန်တော်ရှင်းပြရတာရှိတယ်။နောက်တစ်ခါပြန်ကြားရေးကတရားရုံးကိုတိုက်ရိုက်သွားတယ်ဆိုပြီးတော့သတင်းမှားတွေကမဟုတ်ဘူးကျွန်တော်တို့ကစာနေစင်းကောင်စီရဲ့တစ်ဆင့်ကျွန်တော်တို့ကဖြည့်ရှင်းဖို့ကြိုးစားတယ်ကျွန်တော်တို့ရဲ့ဂုဏ်သိက္ခာကိုကာဝယ်ဖို့အတွက်တရားရုံးကိုနောက်ဆုံးနီးစင်းနဲ့ယူရရတယ်စာနာစစ်တွေကလည်းကျွန်တော်တို့ဖြည့်ရှင်းဖို့ကြိုးစားဆိုတာပြုလို့ကျွန်တော်ရှင်းပြခဲ့တယ်ဗျအစိုးရအနေနဲ့အသေးချက်မှုကိုအဲဒီလွတ်လပ်စွာပြောဆိုခွင့်ကိုတားဆီးဖို့အတွက်လေးလံတစ်ခုဖြစ်နေအသုံးပြုနေတယ်လို့သူကပြောတယ်ကျွန်တော်တို့မဟုတ်ဘူးဒီစိုးရတဲ့အချက်မှာအသေးချက်မှုနဲ့တရားရုံးရောက်ခွဲတစ်ခုပဲရှိတယ်တစ်ခုကတတုတွင်းနဲ့ the voice ဖြစ်ပြီးတော့မှတရားဥပဒေမှာကျွန်တော်ကြေးလိုက်ကြတယ်11နဲ့ကျွန်တော်တို့အစိုးရဝန်ကြီးဌာနနဲ့ဖြစ်တဲ့ကိစ္စမှာ11ကစာနယ်ဇင်းကောင်စီဖြည့်ရှင်းပေးမှုကိုညှိနှိုင်းမှုပြက်ကွက်တော့ကြောင့်ကျွန်တော်တို့ယူရတာဆိုတော့ကျွန်တော်ရှင်းပြတယ်နောက်တစ်ခုကကျွန်တော်ဗာတောက်ပြတယ်ဆိုတော့ကျွန်တော်တို့ကနှစ်ခုပဲရှိတဲ့အချိန်မှာဥပမာမီဒီယာချင်းပြန်ပြီးတော့အသေးချက်မှုနဲ့ဆွဲတာက11ဆိုရင်ကိုစီသူအောင်မြင့်တယောက်သေးဘူးပဲငါးမှုလောက်ရှိတယ်ဒါမှမဟုတ်ဒီကိစ္စကိုခင်ဗျားတို့စဉ်းစားနေတယ်လို့ကျွန်တော်ပြောလိုက်တယ
်။မြန်မာနိုင်ငံကြီးစည်အတွင်းမှာသူ့အနေနဲ့ရရှိထားတဲ့ဥပဒေချက်လက်တွေပြီးတော့လူခွင့်ရေးဆိုင်ရာသတင်းချက်လက်တွေကိုတတိယဖွဲ့စည်းတစ်ခုခုနဲ့ပြန်လည်ချိန်ထိုးဆန်းစစ်ဖို့အကြံပေးခဲ့တယ်လို့လည်းဦးရထွက်ကပြောပါတယ်
။ဒီလိုရသတင်းချက်လက်စုဆောင်တဲ့အခါမှာအချို့ချက်လက်တွေကိုသတ်ပါတီပေါ့နော်တတိယဖွဲ့စည်းတစ်ခုနဲ့ခင်ဗျားတို့ပြန်ပြီးတော့အတည်ပြုကြည့်ပါ။နောက်တစ်ခုကတော့ဥပဒေတွေပေါ့ဥပဒေတွေညွှန်ကြားချက်တွေကိုခင်ဗျားတို့ဘာသာပြန်ပြီးတော့ပြည်တွင်းကအဖွဲ့စည်းတစ်ချို့ပေးတဲ့အခါမှာပေးဖို့ပေးတဲ့အခါမှာမူရင်းအဓိပ္ပာယ်နဲ့လွဲနိုင်ရှိတယ်။အဲ့လိုမျိုးလေကျွန်တော်တို့တတိယဖွဲ့စည်းတစ်ခုနဲ့ဘာသာပြန်ချက်ကိုတိုက်ဆိုင်ပြီးတော့စစ်တင်တယ်။နောက်တကယ်လို့လို့ရှိရင်လည်းကျွန်တော်သက်ဆိုင်ရာဝန်ကြီးဌာနတွေကိုဓာတ်ရိုက်ဆက်တော့မေးပါအဲ့လိုတော့ကျွန်တော်ပြောခဲ့တယ
်။မစ်ဆန်ဟီလီအနေနဲ့ပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံခဲ့တာကြောင့်သူ့ရဲ့လူ့ခွင့်ရေးစီရင်ခံစာထဲမှာအငင်းပွားစရာဖြစ်နေတဲ့မြန်မာပညာရေးမူဝါဒအခြေအနေနဲ့ပတ်သက်ပြီးတော့လည်းရေးသားဖို့လိုအပ်တယ်လို့တက္ကသိုလ်များကျောင်းသားတက္ကသိုလ်ကခေါင်းဆောင်ပိုင်းတူဦးဖြစ်တဲ့ကိုစီသူမောင်ကပြောပါတယ်။
ကျွန်တော်တို့နိုင်ငံရဲ့ဒီနိုင်ငံရေးပြည်တောင်းလဲမှုဟလာစားကြတော့ကဏ္ဍတွေဖြစ်တယ်ပညာရေးပြည်တောင်းလဲမှုသိရပြည်တောင်းလဲမှုဒီတောင်းလဲမှုတွေပေါ်မှာအာယုံဆိုင်ပြီးတော့ဟလာလေးထားနေတယ်ဆိုတော့ဒီပေါ်မှာသူတို့အာယုံဆိုင်ပြီးတော့သူတို့အနေနဲ့ဟလာဟိုအဲဒီကိုစောင်းစုပေးမယ်ဟလာတိုက်တွန်းမိမယ်ဆိုလို့ရှိရင်ဒါလည်းနိုင်ငံတကာရဲ့ဟလာဒီအာယုံဆိုင်မှုနဲ့နိုင်ငံတကာရဲ့တိုက်တွန်းမှုတွေနဲ့ကျွန်တော်တို့နိုင်ငံရဲ့တောင်းလဲမှုဟာဘာလို့ပြောလဲတနည်းပုံတော့အထောက်အကူပြုနေမယ်လို့ကျွန်တော်ယုံကြည်တယ်
မစ္စယာဟီလီရဲ့မြန်မာနိုင်ငံကြီးစဉ်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေအကျဉ်းသားရေးလှုပ်ရှားသူတွေရပ်ဖက်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြန်မာရေးလေးလာကဲဖြတ်တချို့ပါဝင်မီဒီယာလောကတွေကတာဝန်ရှိသူတချို့နဲ့လည်းတွေ့ဆုံခဲ့တာပါ။မနေ့တုန်းကလည်းနေပြည်တော်မှနေထိုင်ပြီးတော့တမန်ရုံးဝင်ကြီးတွေနိုင်ငံရေးဝင်ကြီးချင်းနေကျိုးတို့နဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရေးအခြေအနေတွေကိုလည်းတီးခဲ့တဲ့ရက်ပိုင်းတွေတုန်းကသူမကိုယ်တိုင်တွားရောက်လေ့လာခဲ့ပါတယ်။အခုကြီးစဉ်ကတွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစီရင်ခံစာတင်သွင်းဖို့ရှိပါတယ်ခင်ဗျ။